Hello မင်္ဂလာပါဒီနေ့တော့ကျွန်တော်တို့ content marketing အတွက်အဓိက tips လိုအပ်တဲ့ tips 6မျိုးကိုပြောပြမှာဖြစ်ပါတယ်ဒီ BS မြန်မာဆိုလို့ရှိရင်တော့အားလုံးအတွက်ဒီ content marketing နဲ့ဆိုင်တဲ့အကြောင်းအရာတွေ make money နဲ့ဆိုင်တဲ့အကြောင်းအရာတွေ online နဲ့ဆိုင်တဲ့အကြောင်းအရာတွေ online ကနေငွေရှာနည်းတွေပြီးရင် digital marketing နဲ့ဆိုင်တဲ့အကြောင်းအရာတွေကိုပုံမှန်တစ်ဆက်ပြနေရဖြစ်ပါတယ်ဒီတော့ဒီ BS မြန်မာကို like and subscribe လေးလုပ်ပြီးတော့မှအားပေးပါဦးဒီနေ့ပြောမယ့်အကြောင်းအရာကိုကျွန်တော်တို့ကဒီမှာအာကျွန်တော်မြန်မာခေါင်းစဉ်လေးညှိထည့်ထားတာလေအာရီစာလူရီမနကရီပေါ့ဗျာဒါပေမဲ့ရီလို့ကျွန်တော်ပြောလိုက်တယ်ရီစာလူမေးအချက်ပေးအဲရီစာလူမေးအချက်ပေးပုံမြင်ခေါင်းစဉ်ရှင်းပြပါပါတော့โอเคအဲ့တခုချင်းဒီကိုကျွန်တော်တရားရှင်းပြပါမယ်ပထမဆုံးရီရီကကြောင့်ရီရွယ်ချက်ကျွန်တော် content တစ်ခုဖန်တီးတဲ့အခါမှာအဲ့ content ရီရွယ်ချက်ကဘာလဲအဲ့ content ဒီဘာ objective နဲ့ကျွန်တော်တို့ဖန်တီးရလဲပေါ့အဲ့ကျွန်တော်ကလူတွေကိုကိုယ့်ရဲ့ကောင်းကြောင်းကိုသိစေချင်တာလားဒါမှမဟုတ်ကိုယ့်ပစ္စည်းကိုဝယ်စေချင်တာလားကိုယ့်ရဲ့ product ကိုနားလည်စေချင်တာလားကိုယ့်ကိုမှတ်မိစေချင်တာလားအဲ့ဒါမျိုးတွေရည်ရွယ်ချက်ရှိတစ်ခုခုရှိရမယ်အဲ့ဒီရည်ရွယ်ချက်ပေါ်မူတည်ပြီးတော့မှကျွန်တော်က content ကိုဖန်တီးရမှာဖြစ်တယ်ဒါကြောင့်မဟုတ်ပထမတစ်ချက်ဒီရည်လို့ခေါ်တဲ့ရည်ရွယ်ချက်ကိုတည်အောင်လုပ်ရပါလိမ့်မယ်နောက်စာကြတော့ဘာလို့ဆိုတင်စားပြောဆိုတာနော်အဲ့တော့တင်စားပြောဆိုရဲဆိုတဲ့နေရာမှာလူတွေကဟိုပြောတဲ့အခါကြလို့ရှိရင်တိုင်းစကလုံးကြီးဒဲကြီးပြောရတဲ့ဆက်လို့ရှိရင်တခုခုနဲ့တင်စားပြီးပြောတာကိုပို့ပြီးတော့ဟိုမှတ်မိလွယ်ကြတယ်။ဥမာပညာရွှေအိုးလူမခိုးဒါဆိုစကပုံသုံးပြီးတော့တင်စားပြောလိုက်တာ။ပညာရွှေအိုးဆိုတာဒီဒါပညာသိရွှေအိုးလို့ပဲ။ဒါပေမဲ့လူခိုးလို့မရတဲ့ရွှေအိုးပေါ့။အဲအဲ့လိုမျိုးတင်စားတာ။အဲ့လိုမျိုးပေါ့။အဲ့တော့စကလုံးတင်စားတဲ့စကလုံးတွေသုံးပြီးတော့မှစာထဲမှာထည့်ပြီးရေးလို့ရှိရင်လူတွေပို့ပြီးတော့မှတ်မိလွယ်တယ်။အဲ့တော့စာပြီးတင်စားကိုယူရဖြစ်ပါတယ်။နောက်လူဆိုတော့လူကနေပြောနေတယ်လို့ပြောခိုင်းတာ။ဥပမာကျွန်တော်တို့ content ကိုဖန်တီးတဲ့အခါမှာ copy တွေရေးတဲ့အခါမှာကျွန်တော်တို့လူတစ်ယောက်ကနေတခြားလူတစ်ယောက်ကို personally စကားပြောနေတယ်လို့မျိုးပြောတာပိုကောင်းတယ်။ corporate brand တစ်ခုကနေပြီးတော့မှလူတစ်ယောက်ကိုပြောတာမျိုးထက်စားလို့ရှိရင်လူချင်းစကားပြောတာပိုကောင်းတယ်။လူချင်းစကားပြောဆို emotion လေးတွေပါမယ်။အဲပြီးတော့လို့ရှိရင်ကျွန်တော်တို့ဒီအတွေ့အကြုံလေးတွေပါမယ်။ပြီးတော့လို့ရှိရင်လူကနေတခြားလူတစ်ယောက်ကို call တယ်လို့မျိုးတွေပါမယ်။အဲအဲ့ဒါမျိုးလေးတွေနဲ့ပြောတာမျိုးပိုကောင်းတယ်။နော်။နောက် me ကျတော့ကျွန်တော်တို့မေးခွန်းမေးခိုင်းတာအဲ့တော့လူတွေကိုကျွန်တော်တို့မေးခွန်းလေးတွေမေးမယ်ဒီ content ရာနေစဉ်ဥမာတင်ရောဘယ်လိုထည့်လဲဒါမှမဟုတ်ရှိကြတယ်မလားရှိရင် comment လေးမှာမှတ်ခဲ့ပါအောင်အဲ့လိုမျိုးအဲ့တော့မေးခွန်းမေးခြင်းအပြင် engagement ရနိုင်တယ်ပြီးရင်တရားမတရား community ဖြစ်တယ် connection ပုံဖြစ်တာပေါ့နော်အဲ့တော့ကိုယ့်ရဲ့ content တွေမှာ copy တွေမှာမေးခွန်းလေးတွေထည့်မိလို့ရပါတယ်နောက်အချက်ပေးဆိုတာအချက်လက်တွေတုံးပါအဲ့တော့ကျွန်တော်တို့ data တွေ facts တွေပြီး2000အခုဆို2020မှာဒီ covidကြောက်လူပနေရောက်ထိခိုက်တိုင်အရရတယ်လူပနေရောက်စေုံတက်ရတယ်အဲအဲ့လို data အချက်လက်တွေပေါ့နော်ပြောကြလို့ရှိရင်2020ကြောက်ကိုဗစ်ကြောက် online တုံးဆွဲမှုနှုန်းဘယ်လောက် percentage မြင့်တက်လာတယ်ဗီဒီယို view ဘယ်လောက်တက်သွားတယ်အဲ့အမျိုးတွေအချက်လက်တွေကိုထည့်သွင်းပြီးတော့ကိုယ့်ရဲ့ content ထဲမှာထည့်ပြီးတော့ရေးခိုင်းတာပေါ့အဲ့တော့အချက်လက်ကိုမှန်စစ်ဖို့တော့လုပ်လိမ့်မယ်အချက်လက်အမှားနဲ့တော့ကျွန်တော်တို့ပေးလို့မရဘူးပေါ့နော်ဒါလေးတစ်ခုရှင်းမယ်နောက်ပုံမြင်ဇလန်းပုံမြင်တွေပြောပါအဲ့တော့ story တွေပြောခိုင်းတာပုံမြင်နေပြောခိုင်းတာနော်အဲ့တော့ကျွန်တော်တို့storytelling ဆိုတာလည်းကျွန်တော်တို့ဒီ content တွေ copy တွေမှာရေးကြည့်တယ်ကိုယ့်ရဲ့ story ကိုယ့်ရဲ့ client story ကိုယ့်ရဲ့ brand story ဒါတွေကိုထည့်ပြီးတော့ပြောပြအောင်ပြောပါနောက်ခေါင်းစဉ်အကြောင်းကြောင့်စိတ်ဝင်စားမယ့်ခေါင်းစဉ်တက်ပါအဲ့တော့ကျွန်တော်တို့ဒီ copy တစ်ခု content တစ်ခုရဲ့အရေးကြီးဆုံးအချက်ကခေါင်းစဉ် headline ပဲနော်အဲ့တော့ headline ကိုကောင်းကောင်းရေးတတ်မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ဟိုဒီ copy တစ်ခုလုံးရဲ့အောင်မြင်မှုက50ရာခိုင်နှုန်းရှိတယ်လို့ပြောလို့ရတယ်เนาะအဲ့တော့ခေါင်းစဉ်ရင်းနေတော့ကျွန်တော်တို့ training တစ်ခုဖြစ်တဲ့ ICS မှာဒေသတင်ပေးเนาะအဲ့တော့ခေါင်းစဉ်ကိုလည်းကျွန်တော်တို့တော်တော်လေးကိုဟိုအစည်းထားပြီးတော့ကျွန်တော်တက်ပါခေါင်းစဉ်တက်ဖို့အချိန်တစ်ခုစောင့်ပြီးတော့မှစဉ်းစားပြီးတော့မှတက်ပါเนาะနောက်ရှင်ပြတိုင်းရှင်ပြတာမျိုးလိုအပ်ရင်တုံးပါဥပမာကျွန်တော်တို့ရှင်ပြတာမျိုးလိုအပ်ရင်တုံးလို့ရပါတယ်အဲ့တော့ဘယ်လိုပြောလဲဆိုလို့ရှိရင် compare လုပ်တာပေါ့ဥပမာ product နှစ်ခုကို compare လုပ်ပြတာမျိုး data နှစ်ခုကို compare လုပ်ပြတာမျိုးအဲ့တော့အခွင့်အတာလို့ရှိရင်အဲ့လို compare လုပ်ပြတာမျိုးလည်းလူတွေကသဘောကျကြတယ်အဲ့တော့မျက်လုံးနဲ့မှမြင်လာအောင်လုပ်တာပေါ့နော်အဲ့တော့ကျွန်တော်ရဲ့ထားပါတော့စကားပြောကောင်းသူဖြစ်စေပဲတင်တယ်ဆိုရဲဟာနဲ့ check mark လို့စကားပြောကောင်းသူဖြစ်စေမဲ့တင်တယ် ဆိုတာနဲ့ဆိုလို့ရှိရင်ဒါဂျက်မားကိုဆွဲယူပြီးတော့ရှင်ပြလိုက်တာပေါ့အဲ့လိုမျိုးဆိုဂျက်မားလောက်တောင်ကောင်းမှပါလားဆိုပြီးခေါင်းထဲမှာပေါ်လာစေရလေအဲ့လိုမျိုးကျွန်တော်ရှင်ပြသည်အရေးကြီးတယ်ဟင်အဲ့တော့ရှင်ပြလို့ရတယ်နောက်ပါဝါ3ပါဝါ3ဆိုပါဝါ3လုံးနဲ့3ပါဥမာအခမဲ့တသက်တာတို့ခုနှစ်ရဲ့အတွင်းတို့အဲ့တော့လူတွေကအဲ့လို strong ဖြစ်တဲ့စကလုံးနဲ့ပါရင်ပိုကြိုက်တယ်အဲ့တော့လုံးဝအခမဲ့အဲဒါမှမဟုတ်လို့ရှိရင်တသက်တာဒါမှမဟုတ်လို့ရှိရင်ဥမာdiscount တို့အဲ့လို free တို့အဲ့လိုမျိုးဟာမျိုးတွေကိုအခွင့်တိုင်းတာတလောက်တုံးပြီးတော့မှ content ကိုဖန်တီးလို့ရပါတယ်ဟင်အဲ့တော့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ကြည့်ပြီးရတဲ့အဲနားထောင်ပြီးရတဲ့အဲ့တော့ဘာတွေစတုံးဖို့ရှိတယ်လဲအခုလောလောဆယ်ဘာတွေတုံးပြနေတယ်လဲဆိုတာလေးကို comment မှာရေးခဲ့ပါအောင်ကျေးဇူးအများကြီးတင်ပါတယ်မင်္ဂလာရှိတဲ့နေ့လေးဖြစ်ပါစေ subscribe မလုပ်ရသေးလို့ရှိရင် subscribe လုပ်ပြပါအောင်နော်ကျေးဇူးပါ